ပြီးခဲ့တဲ့အောက်တိုဘာလကရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့ဂီရိစိုက်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်ရတဲ့သူတွေအတွက်အမေရိကန်ကနေနောက်ထပ်ဒေါ်လာတန်တန်းခွဲဖို့စားနပ်ရိက္ခာထောက်ပံ့ကူညီတွေကိုထပ်ပြီးတော့ပေးတဲ့ကြောင်းအမေရိကန်ပြည်ထောင်စုကမနေ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်မုန်တိုင်းတိုက်ခတ်ခဲ့ပြီးတော့မကြာခင်ရက်ပိုင်းမှာပဲအမေရိကန်ဘက်ကဒေါ်လာ3သိန်းဖို့ကူညီတွေအရင်ဆုံးပေးခဲ့ပါတယ်ဒီမုန်တိုင်းတိုက်ပီသူတွေအတွက်အခုထပ်ပေးတဲ့ငွေတွေကကုလသမဂ္ဂကနေတဆင့်စားနပ်ရိက္ခာတွေကိုပေးဖို့အမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန USAID ကနေပြီးတော့လှုပ်ဆောင်มาဖြစ်ပါတယ်ရခိုင်ပြည်နယ်ကမုန်တိုင်းတင့်ဒေသမှာလူ3သိန်းကျော်ဟာစားနပ်ရိက္ခာအကူအညီတွေအခုချိန်ထိလိုအပ်နေတော့မှဖြစ်တယ်လို့မနေ့ကထုတ်ပြန်တဲ့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်2008ခုနှစ်နာဂစ်မုန်တိုင်းမြန်မာပြည်ကိုဝင်ရောက်ခဲ့တော့ကလည်းအမေရိကန်ဒေါ်လာ83သန်းကျော်ဘူးမြန်မာပြည်ကမုန်တိုင်းသင့်ပြည်သူတွေအတွက်အမေရိကန်ဘက်ကကူညီပေးခဲ့တာရှိပါသေးတယ်ခင်ဗျာ